ဒီသတင်းပတ်တွေထဲမှာမိုးတုံလီအားကောင်းပြီးတော့မိုးသီးထန်စွာဆက်တိုက်ရွာသွန်းနေတဲ့အတွက်မြန်မာနိုင်ငံတဝန်းအထူးသဖြင့်တနင်္လာနေ့တိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်အပါအဝင်တိုင်းဒေသကြီးတချို့မှာရေလွှမ်းမိုးမှုတွေဖြစ်လို့ဒေသခံပြည်သူတော်တော်များများရေပြီးသိနေကြပါတယ်။အခုလိုမိုးများရေကြီးတဲ့ချိန်မြေရေတွေကလည်းစိုးရိမ်ရေမှတ်ကိုကျော်လွန်တဲ့အတွက်မြင့်တက်လာတဲ့အတွက်မြေကမ်းနဘေးနေမှာနေတဲ့ပြည်သူတွေမြေပြိုကျမှုနဲ့ရေပြင်းအနေရဲ့အထူးသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးဦးစီးဌာနကနေပြီးတော့အထူးသတိပေးပြောဆိုထားပါတယ်။ပြည်စုံကမဆုမုံကပြပြပေးပါလိမ့်မယ်ရှင်။
မြန်မာနိုင်ငံတော်ဝဲမုတ်တုံလေးအားကောင်းနေတဲ့အတွက်ရှေ့သတင်းဘက်ထဲမိုးဆက်တိုက်ရွာသွန်းနိုင်ခြေရှိသလိုမြေရေတွေကလည်းစိုးရိမ်မှတ်ကြော်လွန်တဲ့အထီးမြေရေရှမ်းမှုတွေဖြစ်နေလို့ရေဘေးကိုအထူးသတိထားကြဖို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါတယ်။ဘင်္ဂလားပင်လယ်ော်အနောက်မြောက်ပိုင်းမှာအားကောင်းဖြစ်ပေါ်ခဲ့တဲ့မုန်တိုင်းငယ်ရဲ့အခြေအနေနဲ့မြန်မာနိုင်ငံတော်ဝဲရှေ့ဆက်ဖြစ်ပေါ်မဲ့မိုးလေဝသနောက်ဆုံးအခြေအနေကိုတော့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပြပါတယ်။
မွန်နိုင်ငံကတော့အိန္ဒိယဝင်ညာဝင်သွားပြီပေါ့နော်။ဒီမွန်နိုင်ငံကအိန္ဒိယဝင်သွားတဲ့အချိန်မှာကျွန်တော်တို့ဒီကမ်းရိုးတန်းနေမှာကျွန်တော်ကဒီရင်းနေအားကောင်းပြီ။နောက်ဒီညာကတော့ဘုဒ္ဓမြေကအာရုံလာမယ်ဒီထားမျိုးရှိပါတယ်။ဒီမွန်နိုင်ငံဆိုရင်တော့ကျွန်တော်တို့ထိုင်းပြည်နယ်၊ဟောင်ကင်နယ်၊ဟင်းပြည်နယ်၊တကင်းလာပြည်နယ်ပေါ့ဒီဒီနယ်တိုင်းပြည်သားကြီးလေးခုမှာတော့နေရာကွက်ပြီးတော့ဘိုးကြီးနိုင်နေတယ်ပေါ့နော်။ဒီနယ်တိုင်းပြည်သားကြီးဒီနယ်မှာတော့ဒီနေရာသေးသေးကနေပေါ့နေရာနဲ့နေရာတော့တော့ဘိုးရမယ်ဒီထားမျိုးရှိပါတယ်။ဟုတ်ကဲ့။
မိုးစတိုက်တီးထန်စွာရွာသွန်းနေမှုကြောင့်ထူးသဖြင့်အေယာဝရီမြစ်စစ်တောင်းမြစ်ရွှေကျင်မြစ်ဘကိုးငဝင်မြစ်တွေရဲ့စိုးရိမ်မှတ်အထက်ရောက်ရှိနေတဲ့မြစ်ရေရဲ့စိုးရိမ်မှတ်အခြေအနေနဲ့အတူမြေကမ်းတစ်ဘေးနေနေသူတွေအနေနဲ့မြေပြိုကျမှုအန္တရာယ်တွေကိုအထူးသတိထားကြဖို့မိုးများရေကြီးလာနေတဲ့အချိန်မှာသဘာဝဘေးရဲ့နေရာမိုးလေဝသအထူးသတိပေးခြင်းသာချက်တွေကိုမျက်ခြေမပြတ်နားဆွင့်ထားပြီးလိုက်နာကြဖို့ကိုလည်းမိုးစလညွှန်ကြားမှုချုပ်ကသတိပေးပါတယ
်။လန်နေမြစ်ပေါ့နော်လန်နေမြစ်ဒီအာမသူကဆိုရင်မထက်ကိုနှစ်ပီခွဲတော့ကျော်နေတယ်။နှစ်ပီခွဲဆိုရင်ဒီမှာဆိုရင်မထက်မှာတော့ကျွန်တော်၄၅၆ရက်တော့ဆိုရင်ဒီထဲဆိုရင်ကအောက်ကိုပြန်ကျနိုင်တဲ့အနေအထားမျိုးရှိပါတယ်။ဒီနေ့ဒီကျွန်တော်တို့စုပေါင်းကြီးတွေဆိုရင်လည်းတော့မတော့မှာပေါ့နော်မတော့မှာသူကဒီအပြတ်ကျနေနေလို့အကြမ်းတွေကိုနည်းနည်းပြန်ပြီးတော့မှဟိုဥတီလာနိုင်တဲ့အနေအထားမျိုးရှိပါပေါ့နော်။အဲဒီခွဲကျွန်တော်တို့ဒီရွှေချင်းမြေရာရွှေချင်းမြို့မှာလည်းသူကတော့ဒီဆိုရင်မထက်ကိုကျွန်တော်၃ပြီလောက်ကျော်နေတယ်။ဒါပေမဲ့နောက်နှစ်ရက်ပြီမှတော့ကျွန်တော်တပီခွဲလောက်ကျနေတယ်။နောက်တပီခွဲလောက်ကျနေတယ်။ဒါပေမဲ့တော့ဟိုဆိုရင်မထက်မှာတော့ဆက်ပြီးတော့ရှိနေမှာပေါ့နော်။ဒီနေ့ဒီမူဝင်တို့ဒီပသိန်တို့ကတော့ဒီအတညာရှိနေရှိနေတော့ဒီတက်လာတဲ့အချိန်မှာတော့ကျွန်တော်ဆိုရင်မကြီးရောက်သွားတယ်ပြီးသွားရင်ဒီပြန်ကြတယ်လည်းကျွန်တော်ဆိုရင်တော့ကိုပြန်ရောက်သွားတယ်အနည်းဆုံးပြီးတော့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးတော့အခုလက်တလောမှာဒီလိုမြေရေတချို့လည်းဒီဆိုရင်မအထက်ရောက်တာရှိတယ်နောက်ရေကြီးရေရှမ်းလည်းဖြစ်နေတဲ့ခါကျတော့ပြည်သူလူထုကိုဆရာတို့ဒီမိုးလေဝသဇလားပြေတာဦးစီးဌာနအနေနဲ့ဗာများသတိပေးစကားပေါ့နော်ပညာပေးစကားပြောချင်တာရှိပါလဲဆရာ
ဟုတ်ကဲ့ဟုတ်ကဲ့အဓိကတော့ဒီမြေရေဒီဆိုရင်မကိုကျွန်တော်ရောက်ရှိလာပြီးဖြစ်တဲ့အကြောင်းပေါ့နော်ဒီသက်ဆိုင်ရာမျိုးဒီအိမ်ကြီးပေါ့နော်အိမ်ကြီးဒီရေဝန်ရမှုကြီးကြည့်လိုက်ရင်တော့ဒီဘေးလိုတဲ့နေရာကြီးပေါ့နေရာဒီမှာခိတာနာရွှေပြောင်းနေတဲ့နေရာနဲ့ဒီတခါဘဝပြီးဟောရေးအခွင့်ရဲ့ဒီလမ်းညွှန်ချက်တိုင်းအဲ့နာဆောင်ရင်ပြူလို့ပါလေနောက်တစ်ခုကတော့ဒီဤကြီးလာတဲ့အတူဒါလေးကြရင်ဒီမြစ်တွေထဲမှာကျွန်တော်တို့ဒီပုံမှားပေါ့နော်ပုံမှားကောင်းနေပါလိမ့်ပါလာတဲ့နေရာမျိုးတွေရှိတယ်ဒီဝိုးဝင်းကလာမှာတော့ရံမျိုးတွေတော့ရေမျိုးကြီးဆိုင်နေပါလေ
လက်တလုံးမှာတော့ရေဘေးသစ်တိုင်းတဲ့ပြည်နယ်တချို့မှာတော့တက်ဆိုင်ရာတာဝန်ရှိသူတွေကရေဘေးသစ်ပြည်သူတွေအတွက်ကူညီကယ်ဆယ်တရားချထားပေးနေပါတယ်။အဲ့ဒီလိုမျိုးလူများစုစုဝေးနေထိုင်ရာရေဘေးစခန်းတွေမှာခိုးလုံနေရတဲ့ရေဘေးသစ်ပြည်သူတွေအနေနဲ့မတန့်ရှင်းတဲ့ရေကြောင့်ဖြစ်လာမဲ့ကူးစက်ရောဂါတွေမဖြစ်ပွားရအောင်အထူးသတိထားကြဖို့နဲ့ရှေ့သတင်းပတ်ထဲမြန်မာနိုင်ငံတဝန်းဆက်ဖြစ်လာနိုင်တဲ့မိုးလေဝသအခြေအနေကိုတော့မိုးလေဝသပညာရှင်ဦးထွန်းလွင်ကအခုလိုသုံးသပ်ပါတယ်။
ဒီကောစက်တင်ဘာလကောဒီမိုးကောင်းပါလေ။နောက်ပိုင်းထပ်ပြီးတော့မိုးရွာအောင်မှနောက်တော့ရေကြီးရတော့ရှိအောင်ပါပဲ။ဟုတ်ပါလေ။နံပါတ်၁ကတော့တင်းမိုးတရားနားထောင်ပေါ့နော်။နံပါတ်၁ရေကြီးဆုံးကတော့နံပါတ်၂ကတော့ရေကြီးတာကမပြီးသေးဘူး။နောက်တော့လာအောင်မယ်ဆိုတာတိထားဖို့လိုတယ်ဒီ။နော်။နောက်တစ်ခါနံပါတ်၃ကတော့ကိုနေရဲ့နေရာဘယ်လိုနေရာမျိုးလဲပေါ့။အမှားပြင်းရှောင်ရှားဖို့လိုတဲ့နေရာမျိုးဆိုရင်ရှောင်းကိုရှောင်အောင်မယ်လေ။အဲ့ဒီမှနေရင်တော့အနေရှိရပေါ့နော်။
ဟုတ်ကဲ့
တော့တချို့ကတော့နည်းနည်းကောင်းပါပြီးတော့မရှိတာတို့အဲအဲ့ဒီလူတွေကတော့နည်းနည်းအနေရှိတာပေါ့ဗျာအဓိကတော့ရေကြီးရင်ပြဿနာရေပဲတိတော့၃ရေအဲတော့၃ရေကိုဝင်းဆိုင်ဖို့ ਨੇ နော်အဲတန်းရှင်းတဲ့ရေပေါ့နောက်တစ်ခါဝင်းပြောဝင်းအောင်တတိထားမယ်နောက်ဆေးဝါးဦးလည်းနည်းနည်းဝင်းဆိုင်ပြီးတော့ နေရမှာပေါ့
ရေဘေးတဲ့ဒေသတွေမှာတော့ကုညီကယ်ဆယ်ရေးစားနပ်ရိက္ခာတောက်သုံးရေတွေကအရေးပေါ်လိုအပ်နေတဲ့အခြေအနေဖြစ်တယ်လို့အစိုးရတာဝန်ရှိတဲ့သူတွေအနေနဲ့ဒီထက်ပိုပြီးစနစ်တကျဆောင်ရွက်ပေးတဲ့လို့လည်းရေဘေးဒုက္ခသည်တွေကိုကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်